ပြတ်ချခဲ့တဲ့ Air Asia ခီးတဲ့တင်လျင်စိတ်ပိုင်းတွေနဲ့သိဆုံးသူအလောင်းတွေကိုဆယ်ယူနိုင်ဖို့ဒီနေ့ရာသီဥတုအနေနဲ့ပြန်ကောင်းလာခဲ့ပြီးတဲ့နောက်ရေအောက်ရှာဖွေရေးကိရိယာတွေကိုချပြီးဆက်ရှာဖို့ပြင်နေတယ်လို့ရှာဖွေရေးလုပ်သားတွေကထုတ်ပြောလိုက်ပါတယ်။အင်ဒိုနီးရှားအရာရှိတွေကဒီနေ့အလောင်းတချို့ကိုထပ်မံရှာဖွေတွေ့ရှိခဲ့တာကြောင့်စုစုပေါင်းတွေ့ထားပြီးတဲ့အလောင်းက22လောင်းရှိသွားပြီလို့ဆိုလိုက်ပါတယ်။ပြီးခဲ့တဲ့တနေ့အနေနဲ့ကရေဒါထဲကနေပျောက်သွားခဲ့ပြီးပြတ်ချခဲ့တဲ့ဒီမလေးရှားပိုင်းလေယာဉ်ပေါ်မှာခီးတဲ့လေယာဉ်ဝန်ထမ်း162ဦးပါသွားခဲ့တာပါ။ရှာဒီရုဆိုဝါနေခဲ့တဲ့အတွက်အင်ဒိုနီးရှားနိုင်ငံသားအများစုပါသွားတဲ့ဒီလေယာဉ်အမှတ် 320 A320 ရှာဖွေလုပ်ငန်းတွေအခက်အခဲဖြစ်ခဲ့တာပါလေယာဉ်ရဲ့အမဲရောင်စိတ်ပိုင်းကြီးကိုအသံလှိုင်းနဲ့ရှာဖွေတဲ့ခရီးရမှာတွေ့ခဲ့ပေမဲ့အခုလိုရာသီဥတုဆိုခဲ့တာကြောင့်ရင်းကိုသမားတွေအနေနဲ့98ပေကနေ164ပေအနက်ရှိတဲ့သမုဒ္ဒရာချမ်းပြင်ကိုဆင်မီဆယ်ယူလို့မရပဲဖြစ်နေတာပါလာမယ့်တနင်္ဂနွေနေ့အထိလေပြင်းတက်ခတ်ပြီးမိုးအကြီးကျယ်ရာသွန်းနေနိုင်တယ်လို့မိုးလေဝသခန့်မှန်းချက်တွေကတော့ရှိထားပါတယ်။တကယ်တော့ဘော်နီယိုကျွန်းဒီဂျာဗာပင်လယ်ထဲမှာဒီလေရင်ပြတ်နေတူအရေးကြီးတဲ့လေရင်အချက်လက်မှတ်တမ်းဆက်တွေရယူနိုင်ဖို့အနည်းဆုံးတစ်ပတ်လောက်တော့ကြာနိုင်တယ်လို့အင်ဒိုနီးရှားအရာရှိတွေကခန့်မှန်းထားပါတယ်။တချိန်ထဲမှာလက်ရှိရှာဖွေလုပ်ငန်းတွေမှာအမေရိကန်သင်္ဘောတချို့လည်းပါဝင်ကူညီပေးနေပါတယ်ခင်ဗျာ။